ဟုတ်ကဲ့ဥသောလေးတို့အနေနဲ့ဒီရခိုင်ပြည်နယ်အကြံပေးဖွဲ့အမေရိကန်ဝန်ကြီးဟောင်းရစ်ချတ်ဆင်နှုတ်ထွက်သွားတဲ့ပတ်သက်ပြီးတော့အစိုးရရဲ့သဘောထားကိုပြန်ဗာများပြောနိုင်မလဲခင်ဗ
ျနံပါတ်1ကတော့သူ့ရဲ့ပုဂ္ဂိုလ်ရေးရpersonal ဆုံးဖြတ်ချက်နဲ့ကျွန်တော်တို့အကြံပေးဖွဲ့မှာပါဝင်လာတယ်ပြီးတော့ personal ဆုံးဖြတ်ချက်နဲ့ပဲကျွန်တော်တို့မပါတော့ဘူးလို့ပြောတာဒါကသူ့ရဲ့အခွင့်အရေးသူ့ရဲ့ရွေးချယ်မှုအပေါ်မှာတော့မပြောလို့ဘူးသို့တော့ဒီနှုတ်ထွက်သွားတဲ့နောက်ပိုင်းမှာအဲ့လိုမျိုး plain thing ပေါ့နော်ဟိုပြစ်တင်ကြောကြားတာတွေပြောတာဆက်တော့ကျွန်တော်တို့ကစိတ်မကောင်းဘူးပေါ့သူ့အကြံပေးအဖွဲ့ဝင်ကိုပေးထားတဲ့အခွင့်အရေးပေါ့နော်မန်ဒိတ်ကပါလဲသူချင်းချင်းလင်းလင်းရှိပုံမရအောင်အဲ့ဒီမန်ဒိတ်ကြီးရခိုင်ပြည်နယ်ကိစ္စတွေမှာကြံပေးဖို့ပဲဖြစ်တယ်တနင်္ဂနွေလုံးမှာဒီမိုကရေစီရေးလူခွင့်ရေးနဲ့ freedom of expression ဒါမျိုးတွေမှာကြံပေးဖို့မဟုတ်ဘူးဆိုတာသိဖို့လိုတယ်နောက်အဲ့ဒီ writer တနင်္ဂနွေလုံးမြောက်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်ထောင်ဝန်ကြီးနဲ့တွေ့ကန်တောင်းတာလဲသူဖော်ပြထားတယ်အပြည်ရဲ့ဝန်ကြီးနဲ့တွေ့ဖို့ရောရိုက်တာလေးပါတကယ်စုံစမ်းဟိုဆွေးနွေးမယ်ဆိုတော့ဒါကကြံပေးအဖွဲ့ကိုပေးထားတဲ့တုံ့ပြန်တာဝန်ထဲကြော်လွန်သွားပြီအဲ့လိုလေးဖြစ်တယ်ပေါ့နော်။ဆန်နဲ့မသက်ဆိုင်တဲ့ဟာတွေကိုကြော်လွန်ပြီးလှုပ်ဆောင်လာတဲ့ချိန်မှာအစမပြေဖြစ်ပြီးတော့နှုတ်ဆက်သွားတာဖြစ်ပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရခိုင်ရင်းနဲ့ပတ်သက်ပြီးတော့တင်ပြမှုတွေဟာမှန်ကန်မှုမရှိဘူးဆိုတော့သူ့ရဲ့ဝေဖန်မှုကိုတော့ဗာများပြောချင်ပါလေခင်ဗျာ
။အမှအစည်းအဝေးပြအစည်းအဝေးမှာကပြောရင်တော့ပုဂ္ဂိုလ်ရေးရပါတော့။တိုင်ပင်ခံပုဂ္ဂိုလ်ကိုဟိုတိုက်ခိုက်တဲ့စကားလုံးတွေကျွန်တော်တို့တွေ့တယ်။တွေ့တော့ကြတော့ဗာပြောရမလဲဆိုတော့ဒီသူကိုယ်တိုင်ပေါ့အောင်ရခိုင်ပြည်နယ်ကိုသူသွားကြည့်အောင်ကြည့်ပြီးတော့သူအဲ့လေးလာကိုယ်တိုင်မြင်မြင်တွေ့ရှိချက်တွေကြမှာသူသုံးသပ်လို့ရတယ်။လာကလေးကတိုင်းဟိုသူ့ရဲ့ precondition တွေနဲ့လာတဲ့ပြဿနာပေါ့နော်အဲ့လိုပဲမြင်နေ။သူ့အပြင်ကျန်တဲ့ဟိုအကြံပေးဖို့နိုင်ငံသားသား၄ယောက်ပေါ့နော်။ကြည်ရင်း၅ယောက်ရှိတယ်။အဲ့ဒီအနေထားနဲ့သွားနေတာပဲမနေ့ကလည်းသွားတယ်ဒီနေ့လည်းအဲ့မှာဟိုသွားကြတယ်။သွားပြီးတော့လက်တွေ့မြင်ပြင်ချိန်ကြီးတွေသွားပြီးတော့လေ့လာပြီးတော့သူတို့ကဘာတွေလုပ်တဲ့နေဆိုတာကိုသူတို့အကြံပေးကြံပေးမှဖြစ်တယ်။အဲ့အရင်မတော်ရသေးဘူးဒီနေပြီးတော့ရောက်တာနဲ့ဒီလိုမျိုးတွေပြောတယ်ဆိုတာကတော့အဘာဝမကြဘူးလို့မြင်ပါလား
။ तू ခုလိုမျိုးနှုတ်ထွက်သွားမှုရောနိုင်ငံတကာဒီအတိုင်းဝန်ကမြန်မာအစိုးရဘက်မှာဖိအားပေးမှုဘက်မှာတစုံတရာတရားမှုရှိမယ်လို့များမြင်ပါလားခင်ဗျ
။ဟုတ်အခုပြဿနာကဘာလဲဆိုတော့ Richardson ကကဒါကိုဟိုမီဒီယာတွေမှာလည်းအများကြီးပြောထားတာတွေ့ရပေါ့နော်။ရှင်းရှင်းလေးရနံပါတ်1ကသူ့ကိုပေးတဲ့မန်ဒိတ်ကဘာလဲ။အကြံပေးအဖွဲ့ဝင်၄ယောက်ရဲ့လုပ်ကံရမယ်ဆောင်ရွက်လုပ်ငန်းကဘာလဲ။အဲ့ဒါပါပဲ။အဲ့ဒါ तू သိဖို့လို့အခုကမဆိုင်မဲနဲ့ဒီတိုင်းဝင်ယူသွားဆွေးနွေးမယ်ဒီသတင်းတော့တွေလွတ်ပေးဖို့ပြောမယ်ဆိုတာတွေကဒီအကြံပေးအဖွဲ့ဝင်တယောက်ရဲ့ပေးထားတဲ့အနှင်းထားတဲ့မန်ဒိတ်တဲ့ကြော်နေအဲ့တော့အစည်းအဝေးမှာမသက်ဆိုင်တဲ့အစည်းအဝေးနဲ့မသက်ဆိုင်တဲ့ကိစ္စရပ်တွေကြော်လွန်ပြီးဆွေးနွေးကြောဆိုလာတဲ့အခါမှာအခုနောက်အစမကြီးတွေဖြစ်တာပေါ့နော်အဲဒါကြောင့်ကိုသူထွက်သွားပြီမဲ့လို့လေနိုင်ငံတကာကဖြေအားတွေပုံများလာမလားဆိုတော့ပုံများခြင်းမများခြင်းကနိုင်ငံတကာအတိုင်းပဲကျွန်တော်တို့ဟိုမြန်မာနိုင်ငံအစိုးရကလုံတင်လုပ်လိုက်တာလုပ်မယ်သူ့ကိုတင်တော်တယ်ဆိုပြီးကျွန်တော်ကယူဆလို့ကမ်းလှမ်းတယ်သူကိုယ်တိုင်လက်ခံလို့ပါဝင်တယ်ပြီးရင်သူကိုယ်တိုင်နဲ့ဆုံးဖြတ်ချက်နဲ့ပြန်ထွက်သွားတယ်အဲ့ပေါ်မှာတော့ကျွန်တော်တို့ကသူ့ကိုကာကွယ်ရှင်ရဲ့ဆုံးဖြတ်ချက်တွေကဘာမှမပြောလို့ဘူးသို့တော့ကျန်တဲ့အကြံပေးဖွဲ့တွေနဲ့ကျွန်တော်တို့လှုပ်ဆောင်ရမယ့်တာဝန်အကောင့်တွေပေါ်ရေးကော်မတီရဲ့တာဝန်တွေဆက်လက်ပြီးတော့အောင်မြောင်လှုပ်ဆောင်သွားမယ
်သူခုလိုမျိုးနှုတ်ထွက်သွားပြီးနောက်မှာမီဒီယာတွေကိုပြောတဲ့အခါမှာဒီခုလိုမျိုးရခိုင်ပြည်နယ်အကြံပေးဖွဲ့ရနေပြီးနိုင်ငံတကာမှာဒါဟန်ပြအဖြစ်ဆိုပြီးမှသူကဖွဲ့စည်းထားတဲ့သဘောမျိုးထီအောင်သူကပြောတာရှိပါတယ်ခင်ဗျဒီပေါ်မှာသူတို့အဖွဲ့ဝင်တွေကိုယ်တိုင်ကဒီလက်မခံတဲ့သဘောမျိုးလေးလေးတွေ့ရပါဒီပေါ်မှာအစိုးရအနေနဲ့ဗာများပြောချင်တယ်ခင်ဗ
ျ conservative ဖြစ်ဖို့လိုတယ်မြန်မာနိုင်ငံပြဿနာကိုနားလည်ဖို့လိုတယ်ရခိုင်ပြဿနာကိုနားလည်ဖို့လိုတယ်ဒါပဲကျွန်တော်မြင်တယ်ကိုဗီယန်ကော်မရှင်တုန်းကလည်းဒီတိုင်းပဲကျောဆိုတယ်မီဒီယာတွေမှာရေးကြသားကြရှိတယ်အဲ့လိုဆွဆွကြတာတွေရှိတယ်ဒါပေမဲ့ကိုဗီယန်ကော်မရှင်ရဲ့ recommendation ဒီရတာလေအဲ့တည်းကျွန်တော်တို့အစိုးရကနေယူတော့အကောင့်တွေလုတ်တင်လုတ်လိုက်တဲ့အားတွေအထက်မှပါတဲ့အကုန်လုံးတော့မဟုတ်ဘူးအများစုလုတ်တင်လုတ်လိုက်တာတွေပါတယ်ကျွန်တော်တို့လုပ်မယ်ဆိုကျွန်တော်တို့ကဆုံးဖြတ်ထားတာဖြစ်တယ်ကိုဗီယန်နန်ကော်မရှင်ဤသူဒုတိယသမ္မတဦးမြင့်စွေကော်မရှင်ရဲ့အကြံပြုချက်တွေတည်းကလည်းလုတ်တင်လုတ်လိုက်တာကျွန်တော်တို့လုတ်ဆောင်နေတယ်အဲ့တော့ကြောကြားဝေဖန်ကြောကြားချက်တွေကသူ့ action ဘာမှမလုပ်ပါသေးဘဲနဲ့ကြိုပြီးတော့ပြောကြတာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်လို့ international narrative ကအများကြီးထင်မြင်လွဲမှားစရာတွေဖြစ်နေတယ်ထင်မြင်လွဲမှားစရာတွေဖြစ်နေတဲ့အပေါ်မှာတော့ကျွန်တော်တို့ကဘာမှမပြောလို့ဘူးသို့တော့ကိုဗီယန်ကော်မရှင်တို့ကလည်းဒီလိုပဲပြောခဲ့တယ်ဆိုတာသတိပြုဖို့လိုတယ်အဲ့တော့ကိုဗီယန်ကော်မရှင်လည်းဟန်ပြအယောင်ပြပဲဆိုတော့အခုအဲ့ဒါတွေကျွန်တော်တို့လုပ်နေတာပဲဒီမိကောင်ကဘာလဲဆိုတော့လုံဆောင်ချက်ကိုကြည့်ပြီးတော့ပဲကျွန်တော်တို့ပြောကြားတယ်အဲ့ဘာမှမလုပ်ရသေးဘူးအကြံပေးဖို့ရလဲဘာမှမလုပ်ရသေးဘူးရခိုင်တော်မတော်ရသေးဘူးပြောရရင်တော့အဲ့ဆိုးဆိုးချက်တွေကထွက်လာတယ်ပေါ့နော်
ဟုတ်ကဲ့ဥစ္စာကြီးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါ